Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ PO မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှံလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါလူမျိုးရေးခွဲခြားသူမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အီရန်မျိုးတော်ဘက်ကဒက်မှာတော့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူပေါင်း26ဦးသေဆုံးရပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါ
။ရှီခိုင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ဒုက္ခတွေတွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါဘယ်လိုအချက်တွေကိုလိုလားနေပါသလဲ။
ဒါကြလို့ကျွန်တော်တို့ပြန်ရမယ်ကျွန်တော်တို့ပြန်မယ်မော်ရမေရကိုပြန်ရရှိတယ်ဘဝလုံးချုံမှုရရှိတယ်အဲ့ဒါလေးရရင်ကျွန်တော်တို့ပြန်ပါမယ်ပြန်ဖို့အမြင့်တဆင်တင်ပါပဲကျွန်တော်တို့နိုင်ငံသားခွန်ရေ
းဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဗဇာကာဒုကဒက်စကမှာခလုံးနေတဲ့ကိုမျိုးတက်မှာရှင်အပြည့်စုံကတော့မကြောက်ခင်ကြမှာပါဒါအပြင်အန်ဒီအစိုးရလက်ထက်ကြားဖြတ်ရုပ်ကပွဲအချိန်လေးပါတီတော်ဝင်တွေကိုထမ်းဆောင်ရင်ခြေကုသဖို့ပြပကိုရုတ်တရက်ထွက်ခွာသွားတဲ့အန်ဒီပါတီပြောခွင့်ရဦးဝင်းထိန်နဲ့ဆက်သွယ်မေးမြန်းချက်နဲ့ရန်ကုန်ဒေသဟာစကိုင်းပြည်ရီကျောင်းနယ်နေရအတွက်ကျိုတင်မခံမနိုင်တဲ့ငလင်ဘေးအမည်အတွက်ပြင်ဆင်မှုတွေလုပ်ထားတဲ့အကြောင်းစာအုပ်တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်တဲ့တင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းကအာဖရိကနဲ့ဟေတီရွှေ့ပြောင်းဝင်ရောက်သူတွေကိုအမေရိကန်သမ္မတကရင်းရင်းသီးသီးပြောဆိုခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးရှင်းပြဖို့အမေရိကန်တန်တမန်တဦးကိုတောင်အာဖရိကကခေါ်ယူဆွေးနွေးဖို့ရှိနေပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဘူရောကစီဝေးပွဲမှာသမ္မတထရန့်ကညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကလူတွေပဲဘာကြောင့်လာနေရတာလဲလို့မေးမြန်းခဲ့တာကြောင့်လွှတ်တော်အမတ်တွေကမှမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့သတင်းတွေမှာဖော်ပြထားတာပါ။နော်ဝေးလိုနိုင်ငံကလူတွေကိုအမေရိကန်အနေနဲ့ပို့ပြီးခွင့်ပြုတဲ့လို့သမ္မတကပြောခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြထားပါတယ်။နော်ဝေးလူရှင်မှာလူပြူတွေကကြီးစိုးထားတာဖြစ်ပြီးအာဖရိကနိုင်ငံတွေနဲ့ဟေတီတို့ကတော့လူမဲတွေကအများစုဖြစ်ပါတယ်။အမေရိကန်နိုင်ငံနဲ့သမ္မတဟာလူမျိုးရေးခွဲခြားတဲ့လမ်းကြောင်းကိုတွားနေပြီလားဆိုတဲ့အပေါ်မှာစိုးရိမ်နေတဲ့အကြောင်းနိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေကကြီးညာချက်တွေထုတ်ခဲ့ကြပါတယ်။လူမျိုးရေးခွဲခြားသူမဟုတ်ဘူးလို့သမ္မတထရန့်ဘက်ကညင်းဆိုထားပြီးရိုင်းစိုင်းရင်သီးတဲ့မှတ်ချက်မျိုးမပြောခဲ့ဘူးလို့လည်းခြေပထားပါတယ်။သမ္မတထရန့်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်တောင်အာဖရိကနိုင်ငံမြို့တော်ပရီတိုရီးယားကအမေရိကန်တန်ရုံဒုတိယအကြီးအကဲနဲ့ဒီကနေ့စကားပြောဖို့တောင်အာဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစီစဉ်ထားပါတယ်။တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးနောက်ကျတဲ့အာဖရိကနဲ့အမေရိကန်ပြည်ထောင်စုဆက်ဆံရေးကအပြန်အလှန်လေးစားနားလည်မှုပေါ်မှာအခြေခံရမယ်လို့လည်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမား2ဦးလက်ချက်ကြောင့်ဒါဇင်တွေနဲ့ချီတဲ့လူတွေဒီနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာဒဏ်ရာတွေရခဲ့ကြပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံးခွဲမှုဟာဘက်ဂဒတ်မြို့လယ်ကတရံရင်ပြင်မှာမနက်ပိုင်းလူသွားလူလာများတဲ့အလုသွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်ပြင်ဟာမြို့ထဲကစီးပွားရေးအခြေချကျတဲ့နေရာဖြစ်ပြီးအလုရှာတဲ့သူတွေနဲ့ပြတ်သိမ့်နေတဲ့နေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဒါပေမဲ့အရင်ဘုံးခွဲမှုတွေတုန်းကတော့IS Islamic ဆွေးရောက်စစ်သွေးကြွတွေကဖောက်ခွဲခဲ့တာပါ။ဒီ IS စစ်သွေးကြွအဖွဲ့အနေနဲ့လွန်ခဲ့တဲ့3နှစ်ကျော်ကလေးကစပြီးအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းတွေကိုဝင်ရောက်ထိန်းချုပ်လာခဲ့တာဖြစ်ပါတယ်။လေကြောင်းပစ်ကူပေးတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့အီရတ်ပြည်သူစစ်တွေရဲ့အကူအညီနဲ့စစ်တိုက်ထိုးစစ်တွေဆင်ခဲ့တာကြောင့်ဒီ IS တွေကိုသူတို့အရင်ထိန်းထားတဲ့အ धिक မျိုးကြီးတွေနဲ့တခြားနေရာတွေကနေတဖြည်းဖြည်းချင်းပြန်မောင်းထုတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကပဲအီရတ်ဝန်ကြီးချုပ် Haider al-Abadi ကဒီ IS စစ်သွေးကြွတွေကိုအောင်မြင်စွာချေမှုန်းခဲ့နိုင်ပြီလို့ကြေညာခဲ့ပါတယ်။ဒါပေမဲ့အခုလိုစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကတော့အီရတ်နိုင်ငံအနှံ့ပြားမှာဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার အစီအစဉ်ကန့်သက်ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုရုရှားဘက်ကမထောက်ခံဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့တင်းနှလာနေမှာပြောဆိုလိုက်ပါတယ်။သဘောတူညီချက်တဲကဆိုးဝါးလာတဲ့အာဏာချက်တွေလို့သမ္မတထရန့်ကပြောဆိုထားပြီးဒါရီကိုပြင်းဖို့လွှတ်တော်နဲ့ဥရောပမိတ်ဖက်တွေအနေနဲ့ Shabang Tiana said, Chen Yazi Ye, Natal Sangakuni at the board to Nijaya, American Becca at the board to Tade, Tanka Pesomu, Pesha Yego, now so a chain sang at Tade, John Peter at Tavjanima, the Mara trunk up Yosu, Keraba. A young lame alone in the board to Nijaka, no trouble, Piotade at Dine, the Mara trumpaka, Salome, so you know. Iran Bekale, the board to Nijaya, Lina, Losambo, Lua Chetri, Mashiro Bulo, at the Echa Yusama Pipi, Pilame, Jose Driga, Masinza, Wenzia Pietelu, Russian and Taiwanji, Labroca, Digni, Piosu, Kedaba, Iranian nuclear season Rima, nuclear Lenadri, Tolu Nayi, Dremelopo, American, Russia, Pitin, Dio, Piente, Germany, Nangando, Susie B, Iran, Chen UB, KKK, Swinu, Nina, Kayada, Pipare, Iran Bakaro do ye nuclear season at Ninjans or Samyan Irapi Deku Kukan Piosu Tavade. Iran Baka Uranian Tanzimu Lungan Triku Kanta KRP. A piano Apian Nangan Siwayi a portin has it. Siwayi Denka Beso Mudigani, the dark with Jagavarish.
Tunisia Nangan Yuroma, Manit Ninguiniga, Jane Chiri Lambo Tresana, Jagavare. Tamara Zain El Abidine Ben Aligo, Tuchagere, Kunanimia, Nipal and Nichete, Manit Ninguiniga. Nirodega Yagota Kumaro, Chautoni ne Tipo Jare, Tazene Chile Lungerigo, Sheruga ne Yubone, Pickup to Quegabare, Nanga Lumuy Siwaki Sari Bomachina Chacha, Nuro Tunis about when Nanga Tahuan Pigate at Rimba Sanap Yawarima, a champ permudile, Pickabare, Athena say Winch Lungeriga, Yegarigo, Chautoni Nepal, Katayarigo, Michu Keja Bijanama, Longjoita Puriga, Ne you bone Luzu Quarelu Yemi Tatiga, Writers Train Agency Go, Pure Tavare. A low guy, Lula Mune, Conti Kalu, Lunga Konaniga, Jijo Gejadalu, Piget the Rimper, Sanap Yawema, Tabi, Jijo Gejab, Yamare. Dolanga, Luria Nizin Boatre, Bama Pimalawe, Sue the Tess, Sulani De, Nanga the Maruga, Ludugu, Pitabi, Thru Tataya, Tata Jaume, Ion Sine Jalu, Fatma Ben Hasinga, Piovare, Tunisia Suyae. Chutan Chutai season rebo, Sanya Sanapia Muri, the Tintapet Chamin Gabi and Namaro. Chute Midazuri to a Taupango, Dola Conocet Tatama, Thundan, Tumibo, Suyaga, season Nija, Tawan Shitu Duga, Manis and Nega, Tiovale. Midazu Nathanguela Paoma Chibi, Chute the Winne, Lula Tanzarego, Taku Pisimelo, Lumu Puloy Winji, Mohammed Trabel Siga, Tokyo Gavarekne.
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00အထိလိုင်းဒိုမီတာ19ကီလိုဟတ်စ်တင်ငါ65ဒုံညလိုင်းဒိုမီတာ25ကီလိုဟတ်စ်11ရှစ်ခွန်ဒုံညလိုင်းဒိုမီတာ30နှစ်ကီလိုဟတ်စ်ကိုတုံတုံငါနဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ငါခွန်ငါတို့ကနေထုတ်လွှင့်ပေးနေပါရခြင်း
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဝါရင်သတင်းစာဆရာဦးအောင်လှထွန်းကိုပြန်ကြားရေးဝင်ကြီးဌာနရဲ့ဒုတိယဝင်ကြီးအဖြစ်ဒီကနေ့မှာပဲသမ္မတဦးထင်ကျော်ကခန့်အပ်လိုက်ပါတယ်။သတင်းစာဆရာဦးအောင်လှထွန်းကပြန်ကြားရေးဝင်ကြီးဌာနမှာအရင်ကအဲဒီတာအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်သလိုနိုင်ငံသားသတင်းထောင်များ မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။မတိမငြိမ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းကိစ္စ၊သတင်းထောက်တွေဖန်ဆီးခံရမှုနဲ့သတင်းမီဒီယာကိစ္စအငင်းပွားမှုတွေမှာသတင်းမီဒီယာကောင်စီတာဝန်ရှိသူတဦးအနေနဲ့ဆောင်ရွက်နေသူလည်းဖြစ်ပါတယ်။ပြည်ချားရေးဝန်ကြီးဌာနရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးဝေဖန်သံတွေထွက်ပေါ်နေတဲ့အချိန်မှာဒုတိယဝန်ကြီးတဦးထပ်ပြီးတော့ခံထားလိုက်တာလည်းဖြစ်ပါတယ်။တစ်ချိန်ကမှပဲဆောက်လုပ်ရေးဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနှစ်ခုကိုတွဲပြီးတော့တာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကတော့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးအဖြစ်ပြောင်းလဲခန့်အပ်လိုက်ပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရသူတွေကိုအခုဇန်နဝါရီ23ရက်နေ့မှာလက်ခံရေးလုပ်ငန်းစဉ်စတင်ဖို့အတွက်မြန်မာဘက်ကအစဉ်သင့်ပြင်ဆင်ထားပြီလို့ထုတ်ပြောလိုက်ပါတယ်။ပြည်နယ်လက်ခံရေးစခန်းတွေကနေစစ်စစ်လက်ခံပြည်သူတွေကိုယာယီထားရှိမဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကလှဖူးခေါင်စခန်းမှာလူကြီး3000အထက်ပြင်ဆင်ထားကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေကိုပြည်နယ်နေရာချထားပေးမဲ့ဦးထင်းကျွရမှာလဲဆောက်လွေလုပ်ငန်းတွေဆောင်ရွက်နေပါတယ်။ ချက်ခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြောထားပါတယ်။ဒီလူတွေကိုပြန်လည်စစ်ဆေးလက်ခံရင်အတွက်နှစ်နိုင်ငံတို့ဒီနေ့ထပ်ပြီးဆွေးနွေးကြတယ်လို့လည်း Reuters သတင်းကဖော်ပြထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကအစုရှယ်ယာရောင်းဝယ်ရေးဌာနမှဒီကနေ့တနင်္လာနေ့ထပ်ခိုးပြုပြီးခမကြီးတဲ့ကိုပြုတ်ကြတာကြောင့်လူ85ဦးဒဏ်ရာရပြီးအပြက်အစီးတွေအောက်မှာလူတချို့ပိတ်မိနေတယ်လို့ရဲကပြောပါတယ်။ကမ္ဘာပံရုံကန်ဖွင့်လှစ်ထားတဲ့အဲ့ဒီအဆောက်အုံမှာမတော်တဆဖြစ်မှုအတွင်းတည်ဆုံးခဲ့တဲ့အစီရင်ခံချက်တွေတော့မရှိဘူးလို့လည်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဗီလက်မြေချက်တွေစပြီးပြုတ်ကြခဲ့ပြီးတဲ့နောက်ဖုန်တွေထလာတဲ့အကြောင်းရေပိုက်တွေလည်းပေါက်ထွက်ကုန်တယ်လို့ပြောကြချိန်မှာခမတဲမှာရှိနေတဲ့အဲ့ဒီအဆောက်အုံမှာအလုလုနေသူတူကပြောဆိုထားပါတယ်ရှင
်။ရှေ့လာတောင်ကိုရီးယားမှာလုံမဲ့ဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအနုပညာရှင်တစ်ဖွဲ့ဆီလက်ဖို့အတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကအစိုးရကိုယ်စားလှယ်တွေဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကိုရီးယားနှစ်နိုင်ငံရဲ့နေဆက်ပန်မွန်ဂျုံရွာလေးမှာလုပ်တဲ့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုယ်တိုင်စိတ်ချရွေးချယ်ထားတယ်လို့သတင်းထွက်နေတဲ့မြောက်ကိုရီးယားကမော်ရန်ဘုံခေါ်နာမည်ကြီးအမျိုးသမီးတိဂီတာအဖွဲ့လာရောက်ရေးအစီအစဉ်အသေးစိတ်ကိုဆွေးနွေးခဲ့ကြတယ်လို့အများကမျှော်လင့်ထားပါတယ်။ကျုံချမ်းမြို့မှာလုပ်မဲ့ဒီဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံအနေနဲ့ကိုယ်စားလှယ်ဖွဲ့စီလွတ်ရမှာအားကစားသမားတွေနဲ့အတူအနုပညာရှင်တွေအစိုးရရာရှိတွေသတင်းထောက်တင်တဲ့အခြားသူတွေလည်းပါမယ်လို့ထုတ်ပြောထားပါတယ်။တောင်ကိုရီးယားရဲ့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးကတော့မြောက်ကိုရီးယားနဲ့နိုင်ငံတကာအိုလံပစ်ကော်မတီတွေတွေ့မဲ့ဇန်နဝါရီ20ရက်နေ့ကျရင်ဒီမြောက်ကိုရီးယားအားကစားဖွဲ့ကိုယ်စားလှယ်ရေးတပ်ကိုအဆုံးသတ်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရခိုင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါသူတို့အတွက်တန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးနောက်နေ့စဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းခွင်လုံခြုံရေးတွေကိုအထူးကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်ဒုက္ခသည်တွေကတောင်းဆိုလိုက်ပါတယ်။ထို့အပြင်မိသားစုဝင်တည်ဆုံခဲ့ရတာမျိုးနဲ့အိုးအိမ်ပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်နေနာမှုတွေကိုလည်းတရားဥပဒေနဲ့အညီစီစဉ်ပေးဖို့နဲ့လုံခြုံရေးအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်။
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြရတာဖြစ်ပါတယ်ဒီလိုတိမ့်ချီတဲ့ဒုက္ခသည်တွေပြန်လည်ခံမှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုပ်လိုက်ပြန်ပြီးတော့လက်ခံမှုနယ်စပ်မှာပြန်လည်နေရာချထားရေးစခန်းတွေဖွင့်လှစ်စီစဉ်နေပြီးတော့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်ခံမှုအစဉ်သင့်ဖြစ်နေပါပြီလို့ VOA ကိုပြောဆိုထားပါတယ်အခုလိုအချိန်ဒီမှာဘင်္ဂလားဒေ့ရှ်ဘက်ကမိသားစုလိုက်တင်းချောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘက်ကအသင်ရှိနေပါပြီလားဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဗဇားမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာခိုးလို့နေထိုင်တဲ့ကိုမျိုးတန်ကတော့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကိုပြန်ဖို့အစဉ်သင့်ဖြစ်နေကြပေမဲ့လို့တန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးပေးဖို့အထူးတောင်းဆိုလိုပြီးသူတို့အတွက်နေ့စဉ်လူနေမှုဘဝအန္တရာယ်မရှိနိုင်ပါဘူးဆိုတဲ့လုံခြုံရေးအာမခံချက်ပေးဖို့တောင်းဆိုပါတယ
်ဒါကြောင့်ကျွန်တော်တို့ပြန်ရမယ်ကျွန်တော်တို့ပြန်မယ်မော်လာနေရာကိုပြန်ရရှိတဲ့ဘဝလုံးချုံမှုရရှိတဲ့အဲ့ဒါပဲရရင်ကျွန်တော်ပြင်ပါပဲပြင်ဖို့အမြင့်တဆင်တင်ပါပဲကျွန်တော်နိုင်ငံသားခွန်ရီစာပြီးတော့တခြားခွန်ရီပါလေပြီးတော့နိုင်ငံတကာအသေးဝင်တွေမှလည်းကျွန်တော်တော့ပြင်တဲ့အများကြီးပြဖို့လိုပါတယ်ပြီးတော့ဆေးဝါးကိုတောင်းရင်ချက်မာရေးဆွန်ချမှုပါလေလိုပါတယ်တော့
အခုလက်ရှိစားနပ်ရိက္ခာအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကထောက်ပံ့ပေးထားလို့အဆင်ပြေပေမဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေကများပြားလို့နဲ့အတွက်ယာယီတဲတွေမှာနေထိုင်နေကြရတာအရန်ကိုခက်ခဲဖြစ်နေကြရပြီးတော့ဆိုးဝါးလာတဲ့ယာတိဥရုတံကိုဒုက္ခသည်တွေခံစားနေကြရတယ်လို့လည်းဒုက္ခသည်ကိုမျိုးတန်ကပြောပြပါတယ
်။ဆိုလို့ကျွန်တော်နေရတဲ့အချိန်မှာတော့စိတ်ပြေတော့မခုံးပါဘူး။မကြခင်မိုးရပြီလို့ရောက်တော့မှဆိုတော့ဒီမှာဆောင်းရပင်မှာဆိုတော့လိုရဲ့နည်းနည်းရာသီဥတုကလည်းအရင်ကျင်းတယ်ဆိုတော့ဟိုတိတ်ကျင်းတယ်ဒီမှာဟိုဆောက်တဲ့တဲတွေနဲ့ရာသီဥတုတန်ကိုလည်းမကောက်ခင်နိုင်ဘူးတကယ်တော့မကင်တဲ့ဒီမှာနေရနေစီမွရာသီရောက်ရင်ကျလို့တိတ်
အခက်ကြီးမှာအဲ့ဒါအခက်ကြီးမှာသွားလာရခက်ခဲပြီးတော့လမ်းကြောင်းအခက်ခဲပါဘူးရခိုင်မြောက်ပိုင်းထဲမှာပဲရခိုင်ပြည်နယ်ရင်းရဲ့တခြားမြို့နယ်တွေဘက်ကိုတင်းချောင်ထွက်ပြေးခဲ့ရတယ်မြို့တကြီးကြေးရွာသားကိုလာထွန်းကတော့သူတို့နေရက်ကနေပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေသူတို့ရဲ့နေရက်ရင်းကိုပြန်လာကြတဲ့အခါမှာအိုးအိမ်မီးလောင်ဖျက်ဆီးခံခဲ့ရတာမျိုးဆုံးရှုံးမှုတွေနဲ့မိသားစ
နေရာမှာသူတို့အတွက်နေစရာအိမ်တွေစောက်ပေးတင်တယ်အဆူရကနေပြီးတော့သူတို့ရဲ့ဟိုအခြေခံလူကွင်းကြီးတွေအဲ့ဒါတွေလည်းသူတို့အဆူရကနေပေးတင်တယ်မိသားစုချင်းမှာတယောက်ယောက်အဲ့လိုပါသွားတဲ့လူတွေအခု FA ကိုရောက်သွားတာရှိတယ်သူတို့ကတော့ကျွန်တော်တင်တယ်သူတို့ကခံရပြီဆိုတော့သူတို့ကဒီအတိုင်းလူတွေလည်းလာမှာမဟုတ်ဘူးအဆူရကနေသူတို့ရဲ့ဆုံဆုံသွားတဲ့အရာရာတွေသူတို့ကိုနည်းနည်းလုပ်ပေးရမယ်ပြေးစေးပေးရမယ်ပြီးတော့သူတို့မှာဆုံဆုံပြည့်သူတို့ရဲ့လေယာဉ်တွေရှိမယ်ပြီးတော့ Facebook တွေတွေရှိမယ်ပြီးတော့သူတို့ရဲ့မိသားစုတွေကတယောက်ယောက်အဲ့လိုအသက်ခံရတာတွေရှိမယ်အဲ့အေးရတော့လည်းတရားဥပဒေရသူတို့ကိုစိတ်ရှင်နေအောင်တစ်ခုခုလုပ်ပေးတင်တယ်ဆိုရတာ
အထူးသဖြင့်ကတော့လေယာဉ်လုပ်ငန်းခွင်ကိုပြန်ဝင်ရမယ်လူတွေအတွက်လုပ်ငန်းခွင်လုံခြုံရေးနဲ့တရားဥပဒေရအာမခံချက်ရှိတဲ့အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုလိုပါတယ်လို့မျိုးသကြီးကြေးရွာသားကိုလာထွန်းကပြောပါတယ
်ဘာလို့ဆိုတော့ဒီဘက်ကလူတွေအများကြီးကလေတမားတွေများတယ်လေယာဉ်ဆိုင်ကြီးလုပ်ပြီးတော့သူတို့ကဟိုအသက်ရှင်နေရတဲ့လူတွေများတယ်သူတို့မှာအရင်ဟိုကျွေးနွားတွေလည်းသူတို့မှာအခုမရှင်တော့ဘူးသူတို့ပြန်လာပြီးတော့ဗာလို့မလဲဘောနော်အဲ့အလို့အခန့်တွေလည်းဆူရကနေစီစဉ်ပြေးတင်တယ်ပြီးတော့သူတို့ပန်းမယ်စီးမယ်အဲ့လိုကိစ္စတွေအားလည်းဆူရကနေနည်းနည်းကြည့်ကြည့်ရှာအမှတ်တင်ပေးဖို့လိုတယ
်ဒီဒုက္ခတွေတွေအတွက်မြန်မာနိုင်ငံကိုစနစ်တကျပြန်ဖို့ပေးနိုင်ရေးအတွက်မိသားစုစည်းရင်အချက်လက်တွေကိုရေးရာဇဝင်တွေကောက်ခံပြီးတော့နေဆက်မှာပြန်လည်စစ်စစ်လက်ခံရေးစခန်း၃ခုဖြစ်တဲ့တောင်မြိုလက်ဝဲငခုရနဲ့လှဖိုးကောင်ကြားစခန်း၃ခုဖွင့်လှစ်ပြီးတော့ပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်ပေးနေတယ်ဆိုတာကို UEHRD ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆမွန်တင်ပြသွားတာပါ။ခရော့ချဖြာရွေးကောက်ပွဲသတင်းမှဆက်ရအောင်ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရလက်ထက်ဒုတိယအကြိမ်ချဖြာရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့တနေရာထပ်တိုးပြီးတော့ရှစ်နေရာကျင်းပသွားဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။ချဖြာရွေးကောက်ပွဲကိုဒီနေ့ထက်ကျင်းပသွားဖို့ရှိပါတယ်။ရက်အတိအကျကိုတော့မကြခင်ထပ်မံကြေညာမယ်လို့ကော်မရှင်ဘက်ကပြောဆိုထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်။
NLD အစိုးရလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးကြားဖြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့နှစ်ဧပြီလမှာကျင်းပခဲ့ပြီးနောက်မှာတော့ဒုတိယအကြိမ်အဖြစ်ကျန်နေရာအချို့အတွက်ထပ်ပြီးကြားဖြတ်ရွေးကောက်ပွဲကိုဒီနှစ်ထဲကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက9နေရာပဲကျင်းပမယ်လို့ကော်မရှင်ဘက်ကတရားဝင်ကြေညာပြီးမှတနေရာထပ်တိုးလိုက်က10နေရာကျင်းပမယ်လို့ဒီကနေ့မျိုးသားလွှတ်တော်မှကြေညာသွားတာပါ။လစ်လက်နေတဲ့လွတ်တော်မဲဆန္ဒနဲ့နေရာတနေရာထပ်တိုးလိုက်တာနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOE ကိုခုလိုပြောပြတာပါ
။နောက်တနေရာမျိုးကတိုးလာတယ်။မင်းကြီးနှစ်ကဦးလေးမျိုးချောတဲ့ထွက်တယ်။နောက်ထွက်တော့အရင်မင်းကြီးကျွန်တော်တို့ကလုံမယ်ဆိုတဲ့အစီအစဉ်ကမင်းကြီးတွေကပေါ့အလိုက်အကြောင်းကြားတော့ကြီးလာပါလေ။နောက်ထွက်တာနောက်ထွက်တာ။ဘာတွေကပါလဲ။နောက်ထွက်တယ်။အဲဒီကိုယ်တနေရာနဲ့နောက်ထွက်တယ်။လုံတော့ဘူးလေ။နောက်ထွက်တော့အဓိကတော့လွတ်တော်ကိုကြားနောက်ထွက်တော့ဘူးပေါ့။အဲ့ဒါကျွန်တော်တို့နဲ့တော့ဖတ်သက်သွားကြတော့ပါ။အဲ့ဒါနောက်ဆုံးတိုးလာတော့ရှင်းနေရဖြစ်သွားတာပေါ့
ဂျားပြရွေးကောက်ပွဲရက်ကိုအတိအကျမတတ်မှတ်ရသေးပေမဲ့လေဒီနှစ်ထဲမှာကျင်းပနိုင်ဖို့မျှော်လင့်ထားတယ်လို့ဦးအောင်မြင့်ကလွှတ်တော်မှာတရားဝင်တင်ပြသွားပါတယ
်လစ်လက်နေတဲ့လက်ဆန္ဒနေများမှာပြည်သူ့လွှတ်တော်မှာ2နေရာတိုင်းပြည်သားကြီးလွှတ်တော်သို့မဟုတ်ပြည်နယ်လွှတ်တော်များမှာ6နေရာစုပေါင်း7နေရာရှိပြီးအဆိုပါလစ်လက်မဲဆန္ဒနေများအတွက်ဂျားပြရွေးကောက်ပွဲများကို2018ခုနှစ်အတွင်းကျင်းပပြုလုပ်ပေးသွားမည်ဖြစ်ပါကြောင်းလေးစားတာဖြစ်ကြပါတယ
်။မကြသေးခင်ကမှပြည်နယ်တိုင်းမြို့နယ်ရက်ွက်နယ်ကျေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေကိုအသစ်ပြန်လဲဖွဲ့စည်းလိုက်တာမို့တင်နန်းတွေအစဉ်အဆက်စင်ပွားတင်နန်းတွေအစဉ်အဆက်ပေးဖို့ရှိနေတာကြောင့်ရက်အတိအကျမပြောနိုင်သေးတာဖြစ်ပါတယ်။လုံခြုံရေးအရာစိတ်ချရခြင်းမရှိသေးတဲ့ရှမ်းပြည်နယ်အတွင်းမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်လဲချားမဲဆန္ဒနယ်မှာကျင်းပဖို့ရှိနေပါတယ်။ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဆိုင်ထုံးမြက်ကတော့မဲပေးခွင့်မဆုံးရှုံးရေးအတွက်အတက်နိုင်ဆုံးလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပြီးလက်ရှိလဲချမဲဆန္ဒနယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာသူကခုလိုဖြေသွားပါတယ်
။ကြားအနေထားတော့သိပြီးတော့ဟိုမဖြစ်ပါဘူးတကယ်လို့အများကျင်တော့ကောင်းပါတယ်။ရာဂိုင်နှုန်းအများစုကကောင်းပါတယ်။အဲနည်းနည်းလေးပဲရှိမှာပေါ့။လှုပ်မှာပဲဟိုမဲယုံကြီးသိပ်ပြမယ်ဆိုတာမျိုးတော့မဖြစ်အောင်တော့ဘူးလို့ကစူးစမ်းပြီးလုပ်ပြီးနေတယ်။ So pidu dia ni ne, who maybe pun masuk show si cium tu, no? Aduh, uru pi ne se why ni laga mau tu ni saja.
Pertama jeng cimba gere, pihir ni ebela, cakap ye kau pun maro, energi parti ga kuniya. Piangzu jeng kan pun biuyi parti ga naniya. Shantan yang damya demokrasi apa juga caw niya. Jekai muda parti ga taniya. Lumio bangsong demokrasi parti, gaya pi ne ga taniya, adi di anaya si tarawa. ဒီကြိမ်မှာတော့ပြည်နယ်လွတ်တော်အတွက်တပိတ်ချင်းမတူပီအုတ်တွင်းရတဲ့တောင်တမှုမင်းဘူးစားရလက်လက်မဲဆန္ဒနဲ့ချောင်းနေရနဲ့ပြည်သူလွတ်တော်အတွက်ကံပတ်လက်လဲချစားရလက်လက်မဲဆန္ဒနဲ့နှစ်နေရစုစုပေါင်း၈နေရလွတ်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲဥပဒေအရအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှည်နေရလက်လက်သွားခဲ့ပြီဆိုရင် လွတ်တော်တက်တန်းပရမနှစ်မှာတစ်နှစ်အတွင်းအစားထိုးရွေးကောက်တင်မြောက်ပေးရမှာဖြစ်ပြီးလွတ်တော်တက်တန်းဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွင်မှာတော့၆လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ရှင်။
ပြည်ကရက်တစ်ကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ22ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တော်အဖြစ်ဒုက္ခသည်တွေကိုရာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တိနှစ်အောင်လို့ကြေးရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစို ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာဖြူရီကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ဖြူရီမြန်မာဝိုင်းရဲ့ဖုန်းနံပါတ်က0223992338ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့
အင်္ဂါနေ့ညကိုနိုင်တဲ့လေလံအစီအစဉ်မှာပါဝင်ဆွေးနွေးချက်ဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ပါတီတာဝန်တွေကိုထမ်းဆောင်နေရင်ဩစတြေးလျနိုင်ငံမှာစေကူတာဖို့ရုတ်တရက်ထွက်ခွာသွားတဲ့
NLD ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးဝင်းထိန်ဟာရန်ကုန်က NLD ပါတီဌာနချုပ်ကိုခုချိန်နေတရားဝင်အကြောင်းကြားစာပေးဖို့ခဲ့ခြင်းမရှိပဲနိုင်ငံရေးအချားကိုထပ်သွားတာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ဦးဝင်းထိန်ထမ်းဆောင်နေတဲ့တာဝန်တွေနဲ့ပတ်သက်လို့
NLD ဘဟုအလုံးမှုဆောင်တရားဟုတ်သူပါမဟုတ်လေပါတီနေနဲ့ပဲပြောမယ်လေသူကပါတီကနှုတ်မမနှုတ်တော့ပဲဘာမှလည်းမလုပ်ဘူးအကြောင်းလည်းမကြောက်ဘူးသူဒီအော်စတြေးလျကစီကျမကြီးကြောက်လို့သူပြောသွားတာကျွန်တော်တို့ပြောတော့မဟုတ်မီဒီယာတခုသူပြောတယ်လေအဲ့တော့ကျွန်တော်တို့ကပါတီနေနဲ့တော့ဘာမှဟိုပြောစရာလည်းမရှိအတည်ပြုစရာလည်းမရှိပြန်တယ်
ဆိုမဲ့စရာပါတီရဲ့စီမင်းစီကံလှုပ်ထုံးရပါတော့ဒီထိပ်ပိုင်းကောင်းဆောင်ဘို့အလုံးမှုဆောင်တူဦးကဥမာဒီတောင်းဝန်ထမ်းဆောင်နေတဲ့အချိန်တွေကနေပြီးတော့ရုတ်တရက်အဲ့လိုမျိုးနိုင်ငံရဲ့ခြားအုပ်ဖြစ်တနင်္လာခီးထွက်သွားတယ်ဆိုရင်ပါတီကိုအကြောင်းကြားဖို့လိုအပ်ပါသလားဆရာဒီဥစ္စာတော့အကြောင်းကြားဖို့ကသူ့ပုံမှာပဲတည်တယ်ကျွန်တော်တို့အဲ့လိုအကြောင်းကြားမယ်လို့ဘယ်မှာမှတော့မပြောတာ ီကျွန်တော်ဘာမရအောင်ကျွန်မတို့မရတဲ့အတွက်အကြောင်းမကြားဘူးလို့ကျွန်တော်မပြောချင်ဘူးဟောဆိုနောက်မှတယောက်ယောက်ကလာပေးနေကြောက်ကြတယ်အဲ့တော့ကျွန်တော်တကြောက်ပြောလို့ကျွန်တော်ဘာမှသိဒီဟာနဲ့ပတ်သက်ပြောစရာသိမရှိဘူ
းသခွန်လေးပါသူ့အနေနဲ့ဒီပါတီတာဝန်တွေကိုဦးဝင်းထိန်နေနဲ့ပြန်လဲထမ်းဆောင်မယ်လို့နားလဲပါဗလား
ထမ်းဆောင်မှုမထမ်းဆောင်မှုကိုလည်းကျွန်တော်မသိဘူးနားဘာသတင်းမှလည်းမရအောင်ကျွန်တော်တို့လည်းဆက်သွယ်မရှိဘူးသူနဲ့အဲ့ဒါလိုအခြေအနေပါ
ဟုတ်ကဲ့ဩစတြေးလျနိုင်ငံကိုထွက်ခွာသွားတဲ့အန်အေဒီကောင်ဆောင်အဝင်နေဟာအန်အေဒီလွတ်တော်အမတ်တွေကိုဩဇာညောင်းသူဖြစ်တယ်လို့သူရဦးရွှေမန်းဦးဆောင်တဲ့ဥပဒေရေးရနဲ့အထူးကိစ္စရမ်းများလှိလာဆန်းစစ်သုံးသပ်ရေးပြည်ထောင်စုကော်မရှင်ရဲ့ဖွဲ့ဝင်တဦးလည်းဖြစ်ပါတယ်သူရဲ့ပုံမှန်လင်းလင်းပြောပုံစောပုံကြောင့်လည်းမီဒီယာမှာမကြာခဏမိမောင်းထိုးခံရသူဖြစ်ပါတယ်တလောလုံးကသူသားဖြ ဖြူမြို့အနောက်တောင်ဘက်ပဲဘကိုးရုံမကိုဗဟိုပြုတဲ့ပြင်းအား6ရှိတဲ့ငလင်လှုပ်ခတ်ခဲ့တဲ့နောက်မှာတော့နောက်ထပ်ပြင်းအားကြီးတဲ့ငလင်လှုပ်ဖို့အခွင့်အလမ်းနေတော့ပြီလို့ပညာရှင်တွေကခန့်မှန်ပါတယ်။ဒါပေမဲ့လည်းလူဦးရေထူထပ်တဲ့ရန်ကုန်ဒေသဟာစကိုင်းပြည့်ရွေကျော်နဲ့နှီးတဲ့အတွက်ကြိုတင်မခံမနိုင်တဲ့ငလင်ဘေးအန္တရာယ်အတွက်ပြင်ဆင်မှုတွေတော့လှုပ်ထားတည်တယ်လို့ပည
kilometer bahubibu pihak 4 drama tunya sisi yang lain lakukan kebare. Ngelin lobi nama ro pihak pemana liter drama tunya tersi yang nasa dengelin ini zatai lakukan kebare. Kulo nasa dengelin ini zatai lakukan nabi me. Nauta pihak cie ngelin lobu kuna neza bilu pihak sini gapi kebare. Nasa dengelin ini lobi nabi me le. So ini am si bulu ni mana ngelin komli duok dah tauta muda ngak view ego kulo kebare.
Ibu ayah juga mesuhi nak kuna neba le. Nauta pihak cie ngelin ini. เออคู่อาก็เราเนี่ย6เนี่ยลุบไปตัวเลยลุบไปแล้วมาโหนอกสุดเดือนนี้ลาเลยถ้าตู้เยปกมันได้มั้ยปีเมย์รู้จังว่าอยู่ซะไหนเออทีนี้ก็นี่ไปแล้วถ้าตู้เยจีเดือนนี้ลาแก่มั้ยลุกขึ้นมั้ยสู้ยินเนาะคุณน่ะก็ลุกไล่ได้6ปีตาตู้กูไหนก็อูอ่ะจังว่าอจูนี้อจูผิดตัวมาหมดだใบแม้ไอ้อย่างนี้ผิดผู้อ่ะด้วยอย่างไรนึงก็ไม่ได้เลยบาโอเคสรุปอะคู่นอกตะกูยุมาก็ลุกเดือนนี้เนี่ย
ကျွန်တော်ကျွန်တော်အစိုးရကြီးကမရှိပါဘူး။နောက်ဆိုတဲ့ခါကျတော့ပြင်အား6နဲ့8တော့လည်းပဲရောက်တည်နေလို့လည်းပညာရှင်တွေကအကြံပြုပါတယ်။လူရည်ထူထပ်ပြီးစကိုင်းပြည့်ရဲ့ဂျွန်နီကီလိုမီတာ30ကွာဝေးတဲ့ရန်ကုန်မြို့ဟာပြင်အား9နဲ့အစင်းလောက်ရှိတဲ့ငလင်လောက်ခရင်ထိခိုက်ပျက်စီးမှုများနိုင်တယ်လို့ဒေါက်တာမျိုးတန်းကဆက်ပြောပါတယ်။ဟုတ်ပါဘူး။ရန်ကုန်ကတော့ကျွန်တော်စကိုင်းပြည့်ရဲ့
ကမာထောင်ကိုကသုံးစ်ပကိုးကလင်ထောင်ကိုကာစ်ခောက်ခုနေကလုကခဲ့စကိုင်းကလင်ထောင်ကိုရာခုနစ်ကကုနေကလုကခဲ့ပကင်းကလင်နဆောစ်ကုနေမှာလုကခဲ့တ်တာလင်ကလင်နာပြစ်ဆုံးရှုံမှုများနဲ့ကလင်နေဖြစ်ပါတယ်မနင်မှာနောစ်ခုနစ်စနွာတရကနေ်စလ်ထင်ကလင်စကိုင်လုကခဲ့လု်မုလီဝသာနစ်လာပြ်ရာမှုစီးထာကတင်ထု်ပြန်ထားပါ်။
ဒီမိုနာကဲဇီနဲ့ပြန်လည်နေရာချထားရရလေငလင်းနဲ့ပတ်သက်ပြီးအတိပေးနိုးစုံမှုတွေထုတ်ပြန်ထားပါတယ်ခင်ဗျာကိုထက်အောင်ခမ်းပါရှင်ပီအိုအေအမေရိကန်စံရံဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ69.5ယူနာဆင်နိုင်ပါတယ်ရှင်ဒီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92.40 ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတို့ကိုလည်းကြားရမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သုယုံကြည်ရအစီအစဉ်မှာကတော့
မြန်မာနိုင်ငံရဲ့လူသားရေးနဲ့ quality စာစင်မှုပြဿနာရဲ့အရင်းမြစ်ကတော့88မှာကျောင်းတွေကိုနှိရှိလာများပိတ်ကျပြီးပညာရေးစနစ်ရိုက်ချိုးဖျက်ဆီးခံလိုက်ရတာကနေကျောင်းတွေပြန်ဖွင့်တဲ့အခါကျောင်းသားတွေဟာ
မြန်မာနိုင်ငံမှာပညာရေးစနစ်နဲ့လူသားအရင်းအမြစ်ပေါ်အမြင်သဘောထားတွေကိုသူယုံကြည်ရအစီအစဉ်မှာပန်ပန်ကအပြည့်အစုံပြောပြတော်ဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကြောင်မြေလုံငန်းရှင်များအသင်းအနေနဲ့ကမ္ဘာအဆင့်မီကြောင်မြေယန္တနာပြပွဲကြီးတွေမြန်မာနိုင်ငံမှာကျင်းပပြီးနိုင်ငံတော်အတွက်တစ်ဖက်တစ်လမ်းကနေအခွန်ငွေရအောင်လှုပ်ဆောင်ပေးလိုတယ်လို့ကြောင်မြေလုံငန်းရှင်တွေကပြောပါတယ်။နိုင်ငံတကာရဲ့စိတ်ဝင်စားမှုပုံမိုးရရှိအောင်နဲ့မြန်မာကြောင်မြေယန္တနာတွေနိုင်ငံတကာဈေးကွက်ကိုပုံမိုးထိုးဖောက်နိုင်အောင်အတွက်ဇန်နဝါရီလ17ရက်နေ့ကနေ14ရက်နေ့ထိရန်ကုန်အပြည်ပြည်ဆိုင်ရာကြောင်မြေယန္တနာနဲ့လက်ဝတ်ယန္တနာအချောထည်ပြပွဲကိုပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့ကြတာပါ။ဒီအကြောင်းကြောင်မြေယန္တနာလုပ်ငန်းရှင်များအသင်းရန်ကုန်ရဲ့ဒုဥက္ကဋ္ဌ3ဒေါ်မျိုးမျိုးတန်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်အဓိကရည်ရွယ်ချက်၄ချက်ရှိပါတယ်ကျမတို့လုပ်တဲ့ရည်ရွယ်ချက်ကလေနံပါတ်၁ကဘာလဲဆိုတော့ကြောင်မြတ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးပေါ့မြန်မာနိုင်ငံတကယ့်ကိုသီယံဇာတာတွေဟိုလူပြီးစဖိုင်းရတွေပေါ့နော်ဗရမများရနေတာတို့ထွက်တဲ့တိုင်းနေတစ်ခုလည်းဖြစ်ပါတယ်ဒီအဲ့ဒါလေးတွေကိုအခုဆိုလို့ရှိရင်အချောတယ်လေးတွေပြုလုပ်မယ်ပေါ့နော်အချောတယ်လေးတွေပြုလုပ်ပြီးသွားတဲ့အခါမှာအလွတ်တွေရောအဲကြောင်မြင့် jewelry တွေရောအကုန်လုံးကိုနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိကြောင်မြင့်ဖြစ်မြတ်တုံးတွေရောအားလုံးကိုဖိတ်ပြီးသွားတဲ့အခါမှာဟို international အခြားနိုင်ငံပွဲတွေလို့ပေါ့နော်ဘန်ကောက်ပွဲတို့အောင်ကောက်ပွဲတို့စင်ကာပူပွဲတို့အစရှိတဲ့အဲ့ပွဲတွေလို့ပြောပေါ့အမားတို့မြန်မာနိုင်ငံမှာပဲဟိုကျင်းပပြုလုပ်တာဖြစ်ပါတယ်။နောက်တစ်ခုကတော့ဒုတိယချက်ကဘာလဲဆိုတော့ဒီကမ္ဘာအဆင့်ပြည်တဲ့ကျောင်းမြေပြပွဲကြီးတွေလိုမျိုးပဲမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးကျောင်းမြေရင်နာပြပွဲကြီးကိုလုပ်ချင်ပါတယ်။အဲ့ဒီရည်ရွယ်ချက်ကလေးပေါ့ဒါနံပါတ်1အနေနဲ့ပေါ့နော်။နံပါတ်3အနေနဲ့ကတော့ကျောင်းမြေကဏ္ဍမှာလောက်ကင်နေတဲ့ကျောင်းမြေလုပ်ငန်းရှင်တွေကနိုင်ငံတော်တစ်ပတ်တည်းနဲ့အဖို့ပေးဆောင်ခြင်းတွေပေါ့နော်။အဲ့ဒီအတွက်နံပါတ်3ရည်ရွယ်ချက်ကလေးပါ။နောက်နံပါတ်4ရည်ရွယ်ချက်ကတော့ကျောင်းမြေကုမ္ပဏီတွေကျောင်းမြေလုပ်ငန်းရှင်လူတန်းစားအလှအပေါင်းတို့ပါဝင်အောင်လို့အမတို့ဒီမှာဆိုရင်ကျောင်းမြေပြပွဲကိုဒေါ်လာ400တန်းပြကန်းနေပြီ12000တန်းပြကန်းဒီပြကန်းပေါင်း100ပါဝင်ပြီးတော့လုပ်ထားပါတယ်အဲ့လိုမျိုးပေါ့နော်အဲ့ရည်ရွယ်ချက်၄ရက်နဲ့အမတို့ကဒီလိုဒီပွဲကိုကျင်းပပြုလုပ်ပါတယ
်ဒီပြပွဲမှာအဓိကတော့မြန်မာနိုင်ငံကကျောင်းမြေကုန်တယ်တွေကျောင်းမြေလုပ်ငန်းလုပ်တဲ့သူတွေပဲပါဝင်ကြတာလားခင်ဗျာ
အခုရောင်းတာတော့လေနိုင်ငံသားတွေကိုဖိတ်ပြီးဝင်လာတဲ့သူတို့ချင်းပြေဆောင်ရမယ်ခေါ်မြန်မာနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေပြေဆောင်ရမယ်ခေါ်အဲ့ဒီကဏ္ဍလေးတွေကလည်းရှိနေပြီးတဲ့အတွက်ကြောင့်မို့လို့အမတို့ဆုံးဖြတ်လိုက်တာကတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ကျောင်းမြေကုန်တွေတွေပေါ့နော်ကျောင်းမြေကုန်တွေတွေရယ်စီစဉ်ပြီးတော့ရောက်ခါပါတယ်ပုဂ္ဂိစီကိုကိုတာဝန်ယူရတယ်ကျောင်းမြေတက်ခွဲခန်းတွေဒီမှာထားပေးထားတယ်ကျောက်တွေကိုတရားဝင်စေခွင့်ရအောင်ဆိုတော့မြန်မာကျောင်းမြေနိုင်ငံဝင်လုပ်ငန်းတွေအမိပေးပါတယ်နောက်တစ်ခုကပါလဲဆိုပြည်သာသားနဲ့တဘာဝပတ်ဝန်းကျင်ထိတိဝင်းကြီးဌာနရဲ့နန်းညွန်ချက်ပေါ့နော်သမရာရုံးရဲ့ခုပြုနေနေကိုအမတို့ကဒီပွဲကြီးကိုပြုလုပ်ပါတယ
်ဒီပွဲရဲ့အောင်မြင်မှုအတိုင်းတာကိုရောအမတို့ဘယ်လိုသဘောရပါတယ်လဲခင်ဗျဘာလို့လဲဆိုတော့ဒါကပထမဆုံးအကြိမ်လုပ်တဲ့ပွဲလဲဖြစ်နေတော့လေ
အစကတော့သိပြီးတော့ညွန်လင်မထားဘူးအမတို့ကြိုးစားထားပါတယ်အတိအကျဖြစ်ရတော့အမတို့ရန်ကုန်တိုင်းကျောင်းမြေရေနာလုပ်ငန်းရှင်အသင်းကဥဆောင်တာဖြစ်ပြီးတော့အဲ ဆန်းကုန်လေးကြိုးစားထားပါတယ်ပြဝဲချင်းမြောင်ရေးကော်မတီကနေပြီးတော့လေဟိုအိဇဘေတာတွေကလည်းနံပါတ်၁ချက်ကတော့အမားတို့ယုံကြည်မှုနဲ့ပဲသူကလက်ခံတာပေါ့နော်ဟိုဝယ်ယူကြတာပေါ့ကောင်တာတွေကိုလေကောင်တာတွေကိုဝယ်ယူကြတယ်အမားတို့ဖြည့်ပြီးတော့အလုပ်လုပ်ပြေပေါ့နော်အလုပ်လုပ်ပြီးသွားတဲ့အခါကျတော့အခုကျတော့လေဟိုချင်းသားလာတဲ့သူပြီးတော့အောင်မြင်တဲ့ပွဲတစ်ခုဖြစ်လာတယ် ငါကမှာ35နှစ်ငါအမားတို့ဖိတ်ထားတယ်အဲ့ဒီကနေပြီးတော့ဟိုတိုင်ယုံနေကိုဖိတ်တယ်တိုင်ယုံနေရာနေပြင်ဆက်သွယ်ခြင်းနဲ့ပုံလေးတွေကိုတစ်ခါဆက်ဆက်တယ်အဲ့ဒီကနေပြီးတော့ဟိုပါပေါ့နော်အဲ့ဒီကနေပြီးသွားတဲ့အခါမှာအဲ့ဒီပုံလေးတွေကလည်းဒီမှာလာပြီးတော့ဝယ်ယူကြတယ်နောက်အမားတို့ဒီဟိုရာဝတ်ပြည်နယ်ကော်မတီနဲ့ပတ်သက်နေတဲ့ပုံလေးတွေကလည်းအကုန်လုံးလာပြီးဝယ်ယူကြတယ်အဲ ပြောရတော့လေညီလေးတဲ့ဈေးွက်တကူထုတ်လိုက်တယ်လို့ပဲလေအများအောင်မြင်တဲ့ပွဲစုဖြစ်သွားပါတယ်ဒီမှာရှိတဲ့လောကကြီးအဲကြောက်ရွံ့ကုန်တွေပုံလုံးကလည်းသူတို့ပစ္စည်းတွေချင်းချင်းပြတာလိုက်တဲ့အခါမှာကြတော့ဟိုအကုန်လုံးပေါ့နော်ဟိုကဏ္ဍဆိုတော့ဘက်ဆိုတော့နော်ဟိုဆိုင်တိုင်းဆိုင်တိုင်းမှာရှိနေတဲ့ဟိုတကယ်လှတဲ့ပစ္စည်းတွေပေါ့နော်အကုန်လုံးပေါ့ဟိုအချောတဲ့ပြုတ်လောက်ထားတဲ ကြီးကားကခန့်ခန့်ထဲတယ်နဲ့မြန်မာနိုင်ငံမှာပထမဦးဆုံးနေကျင်းပါရင်လည်းအောင်မြင်တဲ့ပွဲလေးတစ်ပွဲအဖြစ်တွေ့ရတယ်ပေါ့နော်အဲဒါပါရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံကအများအားဖြင့်ပြောနေကြတာကြောင်းမြက်အပါဝင်ပေါ့နော်ကြောင်းမြက်တင်မကပါဘူးတခြားဒီဟိုစားတောက်ကုန်ဒီဟိုဟာတွေမှာလည်းလေယာထွက်ကုန်တွေမှာလည်းကျွန်တော်တို့ကကုန်ချမ်းပဲရောင်းစားတဲ့နိုင်ငံအစ်စ်မှာပဲရှိတယ်ဆိုပြီးတော့အများအားဖြင့်ကျွန်တော်တို့ကဟိုမြေးနှခါနာလို့ဖြစ်ရတယ်ပေါ့နော်မြန်မာနိုင်ငံကလူတွေကဟုတ
်ကဲ့ပါရှင်ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါနဲ့ပတ်သက်
လို့တင်ရန်ဆန္ဒဝန်ကြီးဌာနအချောတဲ့ဖြစ်တယ်မှုလို့တော့လीအမားတို့ဒီပွဲကြီးကအချောတဲ့ဖြစ်တယ်မှုရဲ့အဓိကခံစားရဲမှာလည်းပါနေပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်နောက်တစ်ခုကလေအခုဒါအမပြောသလိုဒီမြမကြောင်းမြနာတွေဟိုများများရောင်းရတယ်ဆိုနိုင်ငံတော်အတွက်လည်းအခွန်အကောက်တွေအများကြီးရတာပေါ့နော်ဆိုတော့အမတို့လိုမျိုးအမစစကပြောခြင်းနဲ့ဖြစ်ခြင်းနဲ့ပုံစံလိုနိုင်ငံတကာကိုထိုးဖောက်နိုင်မှုနိုင်ငံတကာကိုဟိုဟာပေါ့များများလေးတွားပြီးရောင်းနိုင်အောင်ဒါမှမဟုတ်လည်းမြန်မာနိုင်ငံထဲမှာလည်းလွတ်လွတ်လပ်လပ်ရောင်းခွင့်ရအောင်ကုန်ကြမ်းပဲဖြစ်ဖြစ်ကုန်ကြောပဲဖြစ်ဖြစ်အဲ့လိုမျိုးလုတ်ပိုင်ခွင့်တွေရှိလာအောင်နိုင်ငံတော်အစိုးရဘက်ကနေပြီးတော့ဘလို့ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးလိုအပ်နေတယ်လို့များအမတို့ကုန်တယ်တွေဘက်ကမြင်တယ်လေအ
ဲ့ဒါလေးတွေကတော့လေသူတို့လည်းလေအမတို့စုအပ်ချက်တွေအားလုံးကိုသင်ထားပါတယ်ဟိုကြောင်းမြဲချောတယ်တွေကိုဟိုကြောင်းမြဲချောတယ်တွေကိုဟိုဟာလဲလူစုံးတွေပေါ့နော်ပြပကိုထွက်ခွာခွင့်ရဖို့ပေါ့နော်တရားဝင်ပေါ့တရားဝင်ပေါ့ဟိုတပြင်းဘယ်နည်းဝဆုံးနဲ့လဲပြပမှာရောက်နေတာလည်းရှိတာပေါ့နော်အခုကြတော့လေအဲ့လိုတရားဝင်ထွက်ခွာခွင့်ရတရားဝင်ခွန်ပေးပြီးတော့လေနိုင်ငံတော်မှာဟိုအကုန်လုံးပေါ့တွတ်တွတ်နက်နက်တည်ယူရောက်ချခွင့်တွေရဖို့အတွက်လည်းကြိုးစားထားပါတယ်ဝန်ကြီးဌာနအစဉ်စဉ်ကလည်းကူညီပေးဖို့ကြိုးစားနေပါတယ်အဲ့အဲ့ဒါဦးလုံးလုံးတဲ့အဖြေဆက်မလာသေးတော့လေအမကလေအဲ့ဒါလေးကပြောဖို့နည်းနည်းလေးခက်နေရပေါ့အမတို့စူးစမ်းလုပ်ကြိုက်နေပါလေဆိုတာလေးကိုပဲပြောပြရစီ
ဟိုအမစောစောပြောတဲ့အထက်မှာဒီတန်ရုံနေရာတစ်ဆင့်နိုင်ငံပေါင်း38နိုင်ငံကိုဖိတ်ကြားတယ်ပေါ့နော်ဒီပွဲမှာလာပြီးတော့ဆွေးနွေးကြတူတွေတက်ကြဖို့အတွက်ဆိုတော့အမတို့ participation ကနိုင်ငံတကာရဲ့ participation ကခါတိုင်းဆိုရင်ကျွန်တော်တို့သိနေတာဟာမြန်မာကြောင်းရနာပြောဆိုတာတရုတ်တွေလာကြတယ်တရုတ်တွေလာကြတယ်တရုတ်တွေကအလုံးရင်းနဲ့လာတယ်ပဲကျွန်တော်တို့ကကြားရတာဟုတ်ကျေကျေပြန့်ပြန့်ဥရောပလည်းပါမယ်အာဖရိကလည်းပါမယ်ဆိုတော့တကဘာလုံးကိုဖြန့်ကျက်နိုင်တဲ့အနေအထားရောက်ရင်တော့ပိုကောင်းတာပေါ့ဆိုတော့ဒီပါတီဒီအခုအမားတို့လုပ်တဲ့ပွဲမှာနိုင်ငံတကာရဲ့ participation ကကျေပြန့်မှုရှိသလား
အဲလုပ်တဲ့အခြေအတိုင်းဒါလေးကတော့လေ very limited နေပါတယ်အတိုင်းအမားတို့က9လအတွင်းမှာလုပ်လိုက်တာဆိုတော့လေဟိုပြပွဲကတော့သူတို့ကြကြအောင်နေပါတယ်ဒီယုံလူမျိုးတွေလည်းလာတယ်အိန္ဒိယလူမျိုးတွေလည်းလာတယ်နောက်တစ်ခုကအီတလီအဲ့လိုပေါ့အနောက်ပိုင်းအနောက်ကန်ကန်တွေအမေရိကန်တွေလည်းလာတယ်နောက်တစ်ခုကကြတော့ဟိုယူရီးယားလူတွေနားတယ်ဟောင်ကောင်ကလူတွေနားတယ်စင်ကာပူကလူတွေနားတယ်အဲ့လိုမျိုးပေါ့အဲ့ကိုနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းနဲ့ဆက်ဆက်ပြီးလုပ်ကင်နေတဲ့လူတွေတော်တော်များများလည်းဝင်လာတာတွေ့ပါတယ်နောက်တစ်ခုကဟိုလေခါတိုင်းတော့ဆိုရင်များသောအားဖြင့်ဒီကြောင်းမြက်ပြပွဲကြီးပေါ့အတင်းချုပ်ကမြန်မာနိုင်ငံကြောင်းမြက်နာလုပ်ငန်းရှင်များအတင်းချုပ်ကလုပ်တဲ့ပြပွဲကြီးတွေမှာဆိုပြုတ်လူမျိုးတွေကအများဆုံးလာပါတယ်အခုတစ်ခါမှာကြတော့တကယ်ပါလုံးဝရှိတဲ့လူတွေပေါ့နော်ဖြည်းဖြည်းချင်းဝင်လာပြီဝင်လာပြီးစိတ်ဝင်စားပြီးအဲဝယ်ယူနေကြပြီအဲ့ဒါတွေကိုလည်းတွေ့ရပါတယ
်ကို ကိုယ်စားဝန်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်စနေနေ့လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်နေပါတယ်ခုတော့ဘလော့ဂါရီပြောသမျှအစီအစဉ်မှာလူသားမောင်များစွာအသုံးပြုနေပြီဖြစ်တဲ့ဟန်ဖုန်းတွေမှာအားသာချက်အများပြားရှိသလိုအားနေချက်တွေလည်းရှိပါတယ်အဲ့ဒီအားသာချက်အားနေချက်တွေကိုစုစည်းကောင်းတော့ပြီးတော့တ
နာကင်ပြူတွေဒီနေ့ခင်မှာလူတိုင်းလူလူဟန်ဖုန်းတွေသုံးနေကြတယ်ဆိုတော့ဟန်ဖုန်းသုံးတာရဲ့အာသာချက်အားနည်းချက်တွေကြောင့်လူတွေသိထားရင်ကောင်းမယ်နော်ဘယ်လူသုံးပစ္စည်းမဆိုကောင်းကျိုးနဲ့ဆိုးကျိုးတွဲနေတာဆိုတော့ဟန်ဖုန်းသုံးတာမှလည်းကောင်းကျိုးတွေတောင်မှကဆိုးကျိုးတွေပါရှိနေတာပါပဲ
မှန်တာပေါ့ရှင်ကျမတို့အပါအဝင်လူအတော်များများဟန်ဖုန်းတွေကိုသုံးနေကြသလိုမြန်မာနိုင်ငံမှာဆိုရင်လည်းအရင်ကအစမတန်စီးကြီးရကြောင့်လူတိုင်းမသုံးနိုင်ခဲ့ပဲနဲ့ဒီ2014ခုနှစ်ကမှမူဝါဒအပြောင်းလဲလုပ်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူဦးရေ53သန်းနီးပါးမှာ90ရာခိုင်နှုန်းနီးပါးဟန်ဖုန်းသုံးနေကြပြီလို့တရားဝင်ထုတ်ပြန်ချက်တွေမှာပြောထားတယ်မလားရှင်ဒီတော့ဒီလူသန်းပေါင်းများစွာသုံးဆွဲနေတဲ့ပစ္စည်းတစ်ခုရဲ့အားသာအားနည်းချက်တွေကိုသိထားတာကောင်းတာပေါ့ရှင
်ကဲဒီတော့ကျွန်တော်တို့လေ့လာထားသလောက် VOE ပရိသတ်ကိုပြန်ပြီးမျှဝေရအောင်ပါဟန်ဖုန်းရဲ့ပထမဆုံးအားသာချက်ကတော့တရားနဲ့တရားအချိန်မီ၍အဆက်အသွယ်လုပ်နိုင်တာပါကိုမိသားစုနဲ့မိတ်ဆွေတွေနဲ့လို့ဖို့ဂိုင်ဘက်တွေနဲ့စသည်အားဖြင့်အဆက်အသွယ်မပြတ်လုံနေလို့ရပါတယ်။နောက်ဆုံးကားချက်လူလမ်းမှာကြာနေရင်တော့မှမပြင်းရအောင်တယောက်ယောက်နဲ့စကားပြောနေလို့ရတယ်လေ
။ဒါပေမဲ့အဲ့ဒီအဆက်အသွယ်မပြတ်လုံနေနိုင်တာကပဲအားနည်းချက်လေဖြစ်နေတယ်မှာလေ။ဟန်ဖုန်းရှိနေတဲ့အခါကျတော့လူတိုင်းကအချိန်မရွေးနေရာမရွေးကိုယ့်ကိုဆက်သွယ်နိုင်တယ်ဆိုတဲ့သဘောတက်ရောက်တယ်လေ။မိသားစုနဲ့အပန်းပြေခီးထွက်နေတဲ့အချိန်ကိုယ့်လူကဖုံးခေါ်လာနိုင်တယ်။နောက်ကူကရုပ်ရှင်ုံထဲမှာရောက်နေတဲ့အချိန်တရားယောက်ကဆက်သွယ်လာနိုင်တယ်။အကူကြီးလိုအပ်နေတဲ့မိတ်ဆွေတရားယောက်ကလည်းအဆက်မပြတ်ဖုံးခေါ်တာ၊စာတူပို့တာမျိုးတွေလည်းရှိလာနိုင်တယ်ဆိုတော့တစ်ခါတစ်ခါမှကို့အတွက်အနောက်ရှက်လို့ဖြစ်တတ်တာကြောင့်ဒီအချက်ကိုပဲအားနည်းချက်အဖြစ်နဲ့လည်းမြင်နိုင်ပါတယ်
။နောက်ထပ်အသားချက်တစ်ခုကတော့ဘီယန်ရယ်ကင်းအောင်ဟန်ဖုံးကအကူကြီးပေးနိုင်တယ်ဆိုတဲ့အချက်ပါ။ကို့ကားပြက်လို့ပဲဖြစ်ဖြစ်လမ်းပြောက်နေလို့ပဲဖြစ်ဖြစ်ကိုယ်ကိုယ်ကိုလုံခြုံတယ်လို့မခံစားရတဲ့နေရာတစ်ခုခုမှာရောက်နေရင်ပဲဖြစ်ဖြစ်အခက်အခဲတွေ့အန်ဒရယ်ကြတဲ့အခါမျိုးမှာရဲတပ်ဖွဲ့လူအရေးပေါ်အကူအညီပေးမဲ့ဌာနတွေကိုယ်ကိုယ်လာကူနိုင်မဲ့မိသားစုဝင်တွေဒါမှမဟုတ်မိတ်ဆွေတွေကိုချက်ချင်းအဆက်အသွယ်လုပ်နေတာကိုဟန်ဖုန်းရဲ့အားသာချက်ဖြစ်သတ်မှတ်ထားပါတယ
်ဒီချက်မှလည်းအားနည်းချက်တွေရှိနေတာကိုသုတေသနပြုလေ့လာချက်တွေကနေတွေ့ထားပါတယ်အမေရိကန်ပြည်ထောင်စုမှာရေမတော်တဆမှု28ရာခိုင်နှုန်းဟာဟန်ဖုန်းသုံးလို့ကားကိုအာရုံစိုက်မှုညော့သွားတာကြောင့်ဖြစ်ရတာလို့ National Safety Council လို့ခေါ်တဲ့အမေရိကန်ပေးရန်ရဲ့ကင်းရှိရေးကောင်စီကခန့်မှန်းထားပါတယ်
။ဒါ့အပြင်ဟန်ဖုန်းသုံးရင်မောင်းသူနဲ့အရက်မူးပြီးရင်မောင်းသူတွေအကြားနှိုင်းယှဉ်တဲ့ယူထာတက္ကသိုလ်ရဲ့2006ခုနှစ်ကလေ့လာချက်တစ်ခုမှာဟန်ဖုန်းသုံးရင်ကားမောင်းသူတွေဟာသွေးထဲမှာအရက်ရာခိုင်နှုန်း 3.38 ရာခိုင်နှုန်းရှိအောင်တောက်ထားသူတွေလို့ပဲကျန်ရည်ရရှိတယ်ဆိုတာတွေ့ထားပါတယ
်။ဟန်ဖုန်းတွေကနေကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ထားတဲ့လေ့လာချက်တွေလည်းရှိပါတယ်။ဟန်ဖုန်းအသုံးပြုတာနဲ့ကင်ဆာရောဂါကြားမှာအဆက်ဆက်ရှိတယ်ဆိုတာကိုအမေရိကန်ကင်ဆာအင်စတီကျူကလုပ်ထားတဲ့လေ့လာချက်အများပြားရှိပြီးတော့သူတို့ရဲ့ဝက်ဘ်ဆိုက်မှာအဲ့ဒီတွေ့ရှိချက်တွေကိုတင်ထားပါတယ်။ဒါအပြင်ဟန်ဖုန်းကြောင့်သွေးတိုးနိုင်စိတ်ချရောဂါဖြစ်နိုင်တယ်ဆိုတဲ့ယူဆချက်တွေလည်းရှိပါတယ်။
ဟန်ဖုန်းတွေကိုဈေးတက်တက်တာတာနဲ့လူတိုင်းဒီပါအသုံးပြုလာနိုင်တာသိပ်မကြာလှသေးတဲ့မြန်မာနိုင်ငံလူမျိုးအတွက်ကတော့လက်ရှိမှာအားနည်းချက်တွေထက်အားသာချက်တွေကိုပဲပိုပြီးသတိပြုမိနေကြအောင်ပါပါမြန်မာနိုင်ငံကအိမ်အောင်စုအများစုမှာလန်းလိုင်းလို့ခေါ်တဲ့အိမ်မာတက်ထားတဲ့ပုံမျိုးမရှိခဲ့ကြပါဘူးအဲ့ဒီချိန်ကာလတွေမှာပြည်ပရောက်နေသူတွေနဲ့ဆက်သွယ်ဖို့မဆိုထားနဲ့ပြည်တွင်းမှာရှိနေသူချင်းတောင်အဆက်သွယ်လို့ဖို့တိတ်ခက်လာပါတယ်အခုတော့ပြည်တွင်းပြည်ပအဆက်သွယ်ရေးတိတ်ကိုလွယ်ကူအဆင်ပြေသွားတာအထင်ရှားပါ
။ဒါကြောင့်လဲလက်ရှိအချိန်မှာတော့မြန်မာနိုင်ငံကဟန်ဖုန်းသုံးဆွဲတဲ့သူတွေအနေနဲ့သူတို့ထက်အရင်နှစ်ပေါင်းများစွာကတည်းကဟန်ဖုန်းကိုသုံးလာကြတဲ့တခြားနိုင်ငံတွေကလူတွေလောက်ဟန်ဖုန်းကြောင့်ငွေကြေးကုန်ကျမှုအပိုင်းမှာသိတာတဲ့အားသာချက်အားနည်းချက်တွေမရှိလာသေးပါဘူး။တခြားနိုင်ငံအများပြားမှာတော့ဟန်ဖုန်းကြောင့်ငွေကြေးကုန်ကျမှုတက်တာစီတဲ့အချက်တွေရှိသလိုဟန်ဖုန်းကြောင့်ပဲငွေကြေးပိုးပြီးတော့ကုန်ကျရတာတွေလည်းရှိပါတယ်။
အခုတင်ပြပြီးသမျှအချက်တွေကတော့အများအားဖြင့်လူငယ်လူလတ်လူကြီးပိုင်းမှာဟန်ဖုန်းနဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေပါဟန်ဖုန်းသုံးတဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေအတွက်အားသာချက်အားနည်းချက်တွေလည်းရှိပါသေးတယ်ဒီနေရာမှာအရင်ဆုံးပြောဖို့ရှိတာကတော့ကလေးနဲ့ဆယ်ကျော်သက်အရွယ်အတွက်ဘယ်အသက်အပိုင်းခြားမှာဟန်ဖုန်းစပြီးသုံးသင့်တယ်ဆိုတဲ့သတ်မှတ်ချက်တိတိကျကျမရှိဘူးဆိုတာပါပဲ
က ကလေးတမမမုတ်ဆဲကြောတက်တူကိုဟန်ဖုန်းဝယ်ပြီးမလားဆိုတာကိုစဉ်းစားတဲ့နေရာမှာမိသားစုတစုနဲ့တစုမတူနိုင်ပဲတက်ဆိုင်ရာအကြောင်းအချက်အမျိုးမျိုးအခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့စဉ်းစားဆုံးဖြတ်ကြတာပါဥပမာစနစ်အရွယ်ကလေးငယ်တယောက်ဟန်ဖုန်းသုံးနေတာနဲ့စနစ်အရွယ်တိုင်းမှာဟန်ဖုန်းကင်လို့ရတယ်ကင်ဖို့လိုတယ်လို့တသမတ်ချင်းတတ်မှတ်လို့မရတဲ့သဘောပါပဲဘလို့ပဲဖြ
ွန်တွဲနေတာကိုမိဘအုပ်ထိန်သူတွေအနေနဲ့အထူးသတိပြုထားတယ်မှာလေ
တိတာထင်ရှားတဲ့ကောင်းကျိုးတွေကတော့ကလေးရဲ့နေတူဝါလှူဆောင်ပွဲရာတွေကိုမလင့်ဟင်ပဲစနစ်တကျစီစဉ်နိုင်မှုအတွက်ကလေးနဲ့မိဘတွေအကြားအဆက်အသွယ်မပြတ်လုပ်လို့ရတာနောက်ဘေးရန်တွေချုံလာတဲ့အခါဟန်းဖုန်းကိုသုံးပြီးချက်ချင်းကူညီတောင်းလို့ရနိုင်တာစတဲ့အချက်တွေပါပဲ
အလားတူပါပဲတိတာထင်ရှားတဲ့အားနည်းချက်တွေကတော့ကိုယ်ကလေးကသူများကိုအနိုင်ကျင့်ပူကြတဲ့အခြေအနေမျိုးဖြစ်စေနိုင်တယ်လို့ကိုယ်ကလေးကိုယ်တိုင်ဟန်းဖုန်းကြောင့်အနိုင်ကျင့်ပူကြခံရတာမျိုးဖြစ်နိုင်တာအထူးသဖြင့်တော့ဟန်းဖုန်းတွေဟာအင်တာနက်အသုံးပြုနိုင်တဲ့အတွက်အွန်လိုင်းပေါ်မှာအဲဒီလိုအခြေအနေမျိုးကြုံရနိုင်ကြို့ဆိုလိုတာပါ
နောက်တစ်ချက်ကဟန်းဖုန်းပဲသုံးနေတဲ့အတွက်ကိုယ်လက်လှုပ်ရှားဆော့ကစားတာမျိုးနေသွားပြီးတော့ကျန်းမာရေးထိခိုက်နိုင်တာနောက်နည်းပညာပေါ်မှာတိတ်မိခိုလွန်ပြီးကိုယ့်ကိုယ်ကိုအားကိုးလို့စိတ်ရော့ချသွားတာမျိုးတွေကိုအားနည်းချက်တွေအဖြစ်နဲ့သတိပေးထားတယ်ရှင်
ဟန်းဖုန်းဟာခေတ်သစ်လူမှုဘဝမှာမရှိမဖြစ်လူသုံးပစ္စည်းတစ်ခုဖြစ်လာနေပြီးအာသာချက်တွေကိုစောင်းအားနည်းချက်တွေကိုရှောင်နိုင်ရင်ဖြင့်ဟန်းဖုန်းကကိုယ့်ကိုအတုံးချတဲ့အခြေအနေမရောက်ဘဲကိုကသာသူ့ကိုအတုံးချတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟန်းဖုန်းတို့ရဲ့အားနည်းချက်အာသာချက်တွေအကြောင်းကိုကျော်ကျော်သိန်းကဘလော့ဂါရီပြောသည်။အစီအစဉ်မှာတင်ပြသွားတာပါရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Twitter ဆိုမီဒီယာကန်တွေနဲ့အဖက်စင်ကန်တွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဖက်အစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တက်တန့်ရောင်တင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ထင်ရှားကျော်ကြားသူတွေရဲ့သတင်းတော်တွေကိုမအေးသနာကျော်ကစူးစီးတင်ပြထားပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပသွားတဲ့ Golden Globe ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာဘာကြောင့်အနေရောင်တွေလွှမ်းနေရတာပါလဲပြီးတော့အခုနှစ်တည်2018မှာနောက်တိုင်းဂီတအသွင်ပြင်ဘလို့ဖြစ်နိုင်တယ်လဲပြောပြပေးတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့တင်းငွေဇန်နဝါရီလ9ရက်နေ့ကကျင်းပတဲ့ Golden Globe ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတော့အမျိုးသားတွေရဲ့ကြာကြာနာနာတက္ကစီရိုဝှေ့ဆောင်တွေကအစအခမ်းအနားကကော်စောနေပေါ်မှာဝေဝဲကြတဲ့ခေါင်းဝင်ရှိတွေအစုံအမဲရောင်တွေဆင်မြန်းလာတာတွေ့ရပြီးတော့သူတို့ကအလုပ်ခွင်မှာကြုံရတဲ့လိမ္မာရေးဆိုင်ရာအနှောက်အယှက်မှုတွေအစုံတက်ရေး Times Up အချိန်စီးပြီးဆိုတဲ့လှုပ်ရှားမှုမှာပါဝင်တဲ့အနေနဲ့အဲ့ဒီလိုမျိုးအနှဲရောင်ဝှေ့ဆောင်တွေဝှေ့ဆင်လာကြတာဖြစ်ပါတယ်။နာမည်ကျော်မင်းသမီးတွေဖြစ်တဲ့ Jessica Chastain, Laura Dern နဲ့ Natalie Portman တို့လိုရွှေကမ္ဘာလုံးဆုတစ်ကြိုရွေးချယ်ခံရသူတွေကအစရွှေပွဲလာပရိသတ်တွေအစုံအနှဲရောင်ဝှေ့ဆောင်တွေဆင်မြန်းလာကြပါတယ်။စုပေးဝဲအခမ်းအနားတခြားလုံးမှာလည်းဒီလိုမျိုးဟောလိဝုဒ်လုပ်ငန်းငွေမှာပါကြုံတွေ့ရတဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုဖြစ်ရတွေကိုဝေဖန်ပြောသွားကြပါတယ်။ဒီစုပေးဝဲမကျင်းပမီသတင်းပတ်တွင်ကပဲလုပ်ငန်းငွေမှာကြုံတွေ့ရတဲ့လိမ္မာရေးဆိုင်ရာမတော်မတရားလုပ်ရတွေအဆုံးသက်ရေးကင်တွေဖို့ Times Up လှုပ်ရှားမှုကိုသူတို့စတင်လိုက်ကြပြီးတော့ဟောလိဝုဒ်နာမည်ကျော်မင်းသားမင်းသမီးတွေ၊ဒါရိုက်တာတွေ၊ဇာတ်ကြောဆရာတွေအားလုံးပေါင်းအယောက်300စုပေါင်းလှုပ်ဆောင်တာပါ။ဒီ time set လှုပ်ရှားမှုကြောင့်လူများသိအောင်လှုပ်ဆောင်တဲ့အနေနဲ့ Oscar ဆုရှင်မင်းသမီး Natalie Portman ကအရင်တည်းဘက်ကပဲသူ့ရဲ့ Instagram လူမှုကွန်ရက်အစာမျက်နှာကနေပြောဆိုရေးသားမှုတွေလုပ်ခဲ့သလိုရွှေကမ္ဘာလုံးဆုပေးပွဲအခမ်းအနားကိုတော့အနေရောင်ကတိပါဂါဝင်ရှင်နဲ့တက်ရောက်လာခဲ့ပါတယ်။ကိုဝင်ကြီးနဲ့မင်းသမီး America Ferrera ကသူနဲ့အတူလာခဲ့ပြီးတော့သူကတော့အနေရောင် sequence တို့ဂါဝင်ရှင်ပေါ်မှာအနေရောင်ကြက်ကက်ထက်ဝက်ပြီးတော့ကော်ဇော်နီပေါ်မှာနှစ်ယောက်တည်းတက်ပုံရိုက်ခံခဲ့ပါတယ်။ သူတို့ရဲ့ဝတ်ဆောင်ရည်ချက်မှုကအနည်းအောင်ဆိုပေမဲ့လည်းမင်းသားမင်းသမီးတွေကသူတို့ရဲ့ဝတ်ဆောင်တွေကိုဒီဇိုင်းမျိုးစုံပုံစံမျိုးစုံနဲ့ထွင်ဝေကြတာပါ First take my father အဖေကိုသူတို့အရင်တက်လိုက်ကြတယ်ဆိုတော့သူတရီတာလောက်ရိုက်ကူးတဲ့ဇက်ကားအတွက်တစ်ကြိုရွေးခံရတဲ့မင်းသမီး Angelina Jolie ကတော့သူ့ရဲ့သားဖြစ်တဲ့ Pax နဲ့အတူ Superboy တက်ရောက်လာခဲ့ပြီးတော့သူကတော့ငှက်မွေးအနာကွန်းနဲ့ဇာပါဝတ်ရုံအနည်းအောင်ကာဝင်ရှင်နဲ့တိတ်ကိုလှနေခဲ့ပါတယ်ရှင် ထောင်ဆက်ရှိခုနှစ်မှာဒရီထားဆောင်ကြည့်ရမယ်ဂီတာအဖွဲ့ရီအစိုးရတွေဘယ်သူဖြစ်မလဲကြည့်ရအောင်ပါအင်ဒီဂီတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့အဖွဲ့ဝင်၄ယောက်နဲ့ဖေးဝေ့ဘ်အဖွဲ့ကတော့အင်္ဂလန်ကမန်ချက်စတာမြို့မှာတရိတ်တက်တော်များများနေတာပါသူတို့၄ယောက်ကအိမ်မှာကြောင်းတင်ရင်းစုံပြီးတော့အဖွဲ့ဖွဲ့ဖြစ်တာပါ BBC ရဲ့ Sound of 2018 2017အတွက်အတန်းဆိုတဲ့အစီအစဉ်မှာသူတို့ကအင်ဒီဂီတာကနေပြီးတော့လူများနာထောင်တဲ့ဂီတာပုံစံနဲ့ကြောင်းရင်ကြောင်းမယ်လို့ပြောသွားခဲ့ပါတယ် American ပြည်သူကအမျိုးသမီးအစိုးရကာဒီဘီကလည်း2018မှာနံပါတ်တော်ကြီးမဲ့ပုံရှိပါတယ်။သူကထောင်900ကိုဆက်ရှိနောက်ပိုင်းတွေကကြီးမဲ့ဆိုရင် ဒီတခြင်းနဲ့ပဲအကောင်းဆုံးရက်တခြင်းဖြောပြမှုစုနဲ့အကောင်းဆုံးရက်တခြင်းစုလို့ရရှိခဲ့ပါတယ်။ဗြိတိသအဆိုတော့အက်ရှီရန်ကတော့2018ခုဆင်းနှစ်ခုနဲ့ဝင်တယ်လို့ UK အကောင်းဆုံးတေးစင်ပြုစုတဲ့ official charts ကပြောပါတယ်သူကဒီဗိုက်ဆိုတဲ့တခြင်းနဲ့တော့တပုတ်သေးတခြင်းတပြားစီမှာနံပါတ်1ချိတ်ပြီးတော့ဖက်ဖက်ဆိုတဲ့တခြင်းနဲ့တော့ဒဘုတ်သေးတခြင်းတပြားစီမှာနံပါတ်1ချိတ်ပါတယ်လေဒီဂါဂါကတော့လာစ်ဗီဂတ်ကက်ဆီနိုမြို့တော်မှာအခြေစိုက်ပြီးတော့ Park MGM Hotelကြီးမှာတနေ့တာဖျော်ပြသွားဖို့ငှားခံရလို့ဒီဇင်မာလာတွေကစပြီးတော့ဖျော်ပြနေပါပြီသူ့အရင်တုန်းကတော့စီလင်းဒီယွန်ဘရစ်နီစပီးယားစ်နဲ့ရှန်နိုင်းယားတွင်တို့အဲ့ဒီလိုပဲလာစ်ဗီဂတ်မှာကာလာရှိဖျော်ပြခဲ့ကြပါတယ်ရှင် ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနက်ပိုင်းမှာစတင်ထုတ်လွှင့်နေ VOA အပတ်စဉ် magazine အစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ချစ်ကြပါစေနော်။
ညာလောကနဲ့ချင်းရှားကြွကြတူရဲ့တရင်တူတူတော်တော်လေးကိုမအေးသနာကြောကဆူစီတင်ပြသွားတာပါရှင်အခုတော့သတင်းဘက်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာပညာရေးစနစ်နဲ့လူသားအရင်းအမြစ်အရေးတွေကအောင်ပြုစုပြောင်းပေးဖို့အရေးတကြီးလိုအပ်နေပြီလို့ယုံကြည်ယူဆတဲ့ပန်ပန်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက ဒီသိကောင်းမွန်တဲ့လူသားရင်းမြစ်ကြတာနိုင်ငံတကာနိုင်ငံကိုကောင်းမွန်အောင်ဆောင်ပြဆောင်နိုင်ရင်လေလို့ယုံကြည်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့စက်သေးပြဿနာတွေရဲ့အရင်းမြစ်ကိုတခြားလေးလာကြည့်လိုက်ရင်လေလူသားရင်းမြစ်ကွာလတီကြဆင်းမှုကြောင့်ကရခိုင်နှုံးပုံများနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူသားရင်းမြစ်ကွာလတီကြဆင်းမှုပြဿနာရဲ့အရင်းမြစ်ကတော့ရှေ့ဆက်ရှိမှာကျောင်းလျ
ကျိုးဆက်နေတဲ့အခုချိန်မှာလုပ်ငန်းတွေပြဿနာတွေနေရာမှာကြုံတွေ့နေကြရပြီးစိတ်နှောင့်ယှက်ဖြစ်စရာတွေနေစဉ်လိုလိုကြုံတွေ့နေကြရပါတယ်။ဒါကြောင့်စကောင်းမှာဟောင်းတရားဆိုသလိုပဲကလေးလူငယ်တွေကိုမူကြိုးကလေးအစပြီးတော့စိတ်ဓာတ်ရောမူကျင်းမှာပါတခါတည်းရည်တွေးကောင်းအောင်လက်ချင်းကျူးကျူးပြောဆောင်ပေးကြမှသာလူကြီးလူကောင်းလေးတွေဖြစ်လာမှာပါ။ ပညာရေးစနစ်နဲ့လူသားချင်းရဲ့ quality ကောင်းအောင်လက်ချင်းကျူးကျူးပြောဆောင်ပေးကြဖို့ရည်ရည်လိုအပ်နေပါတယ်။ဥပမာအနေနဲ့ပြောရရင်အင်းကြီးချင်းထိုင်းနိုင်ငံမှာဆိုကလေးတွေကိုမူကြိုးကလေးကမနေ့ဆိုလို့ရှိရင် ပါတယ်နိုင်ငံတော်ပေါ်သစ္စာရှိအောင်နိုင်ငံတော်တချင်နေတိုင်းတိဆိုရပါတယ်နိုင်ငံတော်လောင်၄ပြုပြီးကိုလည်းတန့်ခိုင်အောင်၅မိနစ်ချိန်လက်လှရှာလေးတင်ငန်းလုပ်ရပါတယ်ပြီးရင်၅မိနစ်တမာတိထိုင်ကြရပါတယ်ဘာသာရေးမဟုတ်ပါဘူးအသက်ပြင်းပြင်းရှူလာထုတ်တာမှတ်တာပါအဲ့ဒါကလေးတွေကိုလှုပ်လှုပ်တဲ့ခါမှာတမာတိအားကောင်းစီပြီးတော့စူးစိုက်အားကောင်းအောင်လေ့ကျင့်ပြတာပါ ဒီရင်တကယ်တမ်းကလေးတွေကတကယ်တမ်းကလေးတွေကိုစတင်နှုတ်ဆက်ကာရဝပြုရပါတယ်ပြီးမှတကယ်တမ်းကလေးတွေကတကယ်တမ်းကလေးတွေကိုပြန်နှုတ်ဆက်ကာရဝပြုရပါတယ်ပြီးလို့ရှိရင်အားလုံးတူတူဆရာဆရာမကိုနှုတ်ဆက်ကာရဝပြုစီခြင်းဖြင့်ကြီးသူတို့ယူသည်ရွယ်သူတို့လေးစားငယ်သူတို့တနာတတ်အောင်နေစဉ်အသေးကျင့်လုပ်ထားပေးတာပါဝါလန်တိုင်းဒေးတို့ဖာသာဒေးတို့ခရစ်မတ်နယူးယားတို့ရောက်လို့ရှိရင်လည်းလက်မှုနှု ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုလိုက်တော်မိသားဆက်ကိုနဆန်ကတုံးစံနေနဲ့လိုင်းလာမိသားတရားကိုလက်မှုလုပ်ပညာရဲ့အခြေခံဖြစ်တဲ့ရောင်လီကျောင်းကိုတင်ရပါတယ်။ဘေရောင်နဲ့ဘေရောင်နဲ့ဆက်ရင်ဘာရောင်ရတယ်ဘေရောင်နဲ့ဘေရောင်နဲ့လိုက်ဖက်တယ်ဆိုတာကိုတငယ်တန်းကလေးကသင်ကြားထားလို့ကလေးတွေကသိနေကြပါတယ်။တခါတလေလည်းတစ်ချက်ပြုတ်တုတ်လို့လည်းလုံးရပါတယ်။အာဆီယံကျောင်းကိုဘာ ကျွန်တော်တို့ကတော့ဒီကနေ့ကိုနှစ်ကြိမ်ဒီတန်တရာလေးလိုက်ကြီးစင်နေလဲစီစဉ်ပေးပါတယ်ကိုနိုင်ငံရဲ့အဓိကကြားတဲ့စိုက်ပျိုးရေးမွေးမြူရေးနေရာတွေကိုဦးစားပေးလေ့လာခိုင်ပါတယ်ကိုနိုင်ငံရဲ့စီးပွားပွဲနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာစကားတွေလည်းသင်ပေးပါတယ်တမောင်များစွာသောပြည်သူတွေကိုချိန်ရက်တပြင်းညီ ဒီလိုပြည်စုပြောင်းပေးမှုကြောင့်လက်မှုပစ္စည်းတွေအစားအသောက်ထုတ်ကုန်တွေကမ္ဘာကိုဖြန့်စီနိုင်တဲ့ဒီဈေးကွက်ကြီးတွေပြုံပြတ်တက်ထွန်းလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာလည်းအိန္ဒိယနိုင်ငံနဲ့ရင်မောင်းတန်းနိုင်ပါတယ်။ဒါတွေအားလုံးဟာကိုယ်နိုင်ငံရဲ့လူသားချင်းမြစ်တွေကိုစနစ်တကျပြည်စုပြောင်းပေးမှုရဲ့အသီးပွင့်နေပါတယ်ရှင်။ဒါကြောင့်ပညာရေးစနစ်ကောင်းကောင်းနဲ့ကျွန်တော်နိုင်
များအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မောဖြူစီစဉ်တင်ဆက်တဲ့တည်ုံကြီးရအစီအစဉ်ပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦး။ဟေတီအယ်ဆာဗေဒိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကနေလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာအမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တင်းကရင်ကြီးကညင်းဆိုပါတယ်ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နယ်မားအီလာကိုအပန်းဖြေအင်ယာမှာသတင်းထောက်တူရဲ့မိကုံးကိုဖြစ်ကြားထားမှာတော့ခမရတွဲဆုံမေးမြန်းခဲ့တဲ့များထဲမှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတူဖြစ်တယ်လို့ဖြေကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုတွင်းကအာဖရိကနဲ့ဟေတီရွှေ့ပြောင်းဝင်ရောက်သူတွေကိုအမေရိကန်သမ္မတကရင်းရင်တီးတီးပြောဆိုခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးရှင်းပြဖို့အမေရိကန်တန်တမန်တူကိုတောင်အာဖရိကကခေါ်ယူဆွေးနွေးဖို့လည်းရှိနေပါတယ်။လွင့်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရောကစီဝေးပွဲမှာသမ္မတထရန့်ကဒီလိုပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တီချာမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်။အီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမားနှစ်ဦးလက်ချက်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေဒီကနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာဒဏ်ရာရခဲ့ပါတယ်။လူပေါင်းအနည်းဆုံး26ဦးသေဆုံးခဲ့ရတဲ့ဒီဘုံးခွဲမှုဟာဘက်ဂရက်မြို့တော်ကထိုင်ရန်ရင်ပြင်မှာမနက်ပိုင်းလူသားလူလာများတဲ့လုတ်သွားချိန်မှာဖြစ်ခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကန့်သက်ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုရုရှားဘက်ကမထောက်ခံဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ရှင်။ ဒီညတော့အစီအစဉ်ထုတ်လို့ရမှုကကွန်ညာဝေအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဗိုက်တက်ဇွန်ရက်ဖြစ်ပါတယ်ဗီအိုအေအမေရိကန်တမ်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းနဲ့ချောင်းလာရတဲ့ခုနှစ်နိုင်အထိလိုင်းတော်မီတာ30နဲ့ကီလိုဟတ်ဇ်ကိုသုံးသုံးကလိုင်းတော်မီတာ40ကီလိုဟတ်ဇ်ကိုလည်းရှိစေလိုင်းတော်မီတာ40ရှိကီလိုဟတ်ဇ်၆တင်၅၀နဲ့လိုင်းလ
This program has come to you from the Voice of America, Washington.